ကျေးဇူးတော်ရှင်ဆရာတော်ရှင်မြတ်ဒီဖျာယနေ့ညအာသနာတော်နှစ်2565ခုနှစ်ကောဇာတကရစ်1383ခုနှစ်တဘိုးတဲလာဇန်4ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ4ရက်တောက်ကြနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောမြန်မာစီးပွားရေးဆက်လုပ်ငန်းစုဥက္ကဋ္ဌဦးအောင်စိုးသာနှင့်ဇနီးတိဟသုဒ္ဓမသိင်္ဂီဒေါ်ခိုင်ပြေစုံကြိုင်တမီမကျော်အိန္ဒိယသရာမိသားစုတို့မှစီရင်ကျင့်ပပြုလုပ်အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်၍ကျေးဇူးတော်ရှင်ပမောက္ခကျောင်းဆရာတော်ဘုရားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဘုရားပြည့်တော်ခြေတော်ဆုံးဥခိုက်၍ယူသည်စွာရှောက်ထားအပ်ပါသည်ဗျာ
။အဒနာတော်နှစ်2565နှစ်ကောဇာတကရစ်1383ခုနှစ်တော်ရလာဇန်၄ရက်2022ခုနှစ်ဖေဖော်ဝါရီလ၄ရက်တောက်ကြနေ၌အွန်လိုင်းမှာဟောကြားအပ်သောအမြဲဒေါသကိုထိ ंछ ုပ်ခြင်းအကြောင်းတရားဒေသနာတော်လူတွေမှာအစင်သာဝရစိတ်ကြည်လင်းနေတာမဟုတ်ဘူးအာယုန်နဲ့လည်းအကောင်းနဲ့တွေ့တယ်လို့ဆိုးနဲ့လည်းတွေ့။သာဝရကောင်းနေတာမဟုတ်သည့်အတွက်ကြောင့်စိတ်အခမ်းမသိတဲ့အခါမှာဒေါသဆိုတာထွက်လာတတ်ကြတယ်။အဲ့ဒီထွက်လာတဲ့ဒေါသကိုမထိန်ချုပ်နိုင်ဘူးဆိုလို့ရှိရင်အယုတ်ဆိုးအကြီးတန်မဖြစ်တဲ့နေရာတွေဖြစ်သွားနိုင်တယ်ပေါ့။လူတွေမှာလောဘဆိုတဲ့တရားရှိတယ်လို့ဒေါသဆိုတာလည်းရှိတယ်အကုသိုလ်တရားတွေကကိုယ်ကိုထင်ကြီးတဲ့မာနသူတစ်ပါးကြီးပွားတာကိုမနာလိုတဲ့ဣဿာကိုသာအခွင့်အရေးရခြင်းနဲ့မစ္စရိယဒီတရားတွေကလူတွေရဲ့ယင်ထဲမှာလွှမ်းမိုးပြီးတော့နေတတ်တယ်ပေါ့အမြဲတမ်းလွမ်းမိုးနေတာမဟုတ်ပေမဲ့လို့အကြောင်းတိုက်ဆိုင်လာတဲ့အခါဖြစ်တတ်ကြတယ်လူတိုင်းလူတိုင်းဟာသာဝရပြုံးရှင်နေတာမဟုတ်တယ်လို့လူတိုင်းလူတိုင်းဟာလည်းအမြဲတမ်းစိတ်တူပြီးဒေါသထွက်နေကြတာမဟုတ်ပါဘူးသို့သောဒေါသထွက်เสียအကြောင်းရှိလို့ဒေါသထွက်လာပြီဆိုရင်ထိန်ချုပ်နိုင်မှုလိုအပ်တယ်ပေါ့လောဘဖြစ်လာလို့ရှင်လည်းထိန်ချုပ်ဖို့လိုအပ်တယ်ဒေါသဖြစ်လာရင်လည်းထိန်ချုပ်ဖို့လိုအပ်တယ်သူတော်ဘာကြီးပွားတာကိုမနာလိုတဲ့အိတ်တာစိတ်တွေဖြစ်လာလို့ရှင်လည်းထိန်ချုပ်ဖို့လိုအပ်တယ်မိမိကိုယ်ကိုတကူစကားကောင်းဆန်တဲ့စိတ်ဓာတ်တွေဝင်လာလို့ရှင်လည်းထိန်ချုပ်ဖို့လိုအပ်တယ်ဘာဖြစ်လို့တော့ဆိုတော့ရှင်ထဲမှာလောဘဖြစ်လာလို့ရှင်လည်းသူ့ရဲ့အသိဉာဏ်ဟာအပြော့သွားပြီးတော့မလုံတဲ့နာတွေမပြောတဲ့နာတွေပြောမလုံတဲ့နာတွေလောက်တာဖြစ်တတ်တယ်။ရှင်နေမှာဒေါသလွှမ်းမိုးလာလို့ရှင်လေစဉ်းစားညာပျောက်ွယ်သွားပြီးတော့မပြောတဲ့နာတွေပြောမိတယ်မလုံတဲ့နာတွေလုံမိတယ်။မမရွေးရင်းတွေကိုဖြစ်စေတတ်တယ်။အဲ့ဒီလောဘဒေါသမောဟဆိုတဲ့ကိလေသာတရားစိုးတွေကိုယ့်ရင်ထဲမှာလွှမ်းမိုးမိနေပြီးဆိုလို့ရှင်အသိဉာဏ်ပျောက်ွယ်သွားပြီ။မပြောသင့်တဲ့စကားတွေပြောမိတယ်မလုပ်သင့်တဲ့အလုပ်တွေကိုလုပ်မိတယ်။အဲ့လိုလုပ်မိသည့်အတွက်ကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကဗုဒ္ဓမဆိုးရွားသွားနိုင်တယ်။ဒါကြောင့်မို့မကောင်းတဲ့စိတ်ဓာတ်မျိုးဝင်လာတဲ့အခါမှာထိန်ချုပ်ဖို့ကြိုးစားကြရမှာဖြစ်တယ်။လောဘကိုလည်းထိန်ချုပ်ရမှာပဲဒေါသကိုလည်းထိန်ချုပ်ရမှာပဲပမာဏကိုလည်းထိန်ချုပ်ရမှာပဲအိတ်သာဆိုတဲ့ jealousy ကိုလည်းထိန်ချုပ်ရမှာပဲကိုယ်သာကောင်းစားခြင်းနဲ့မစ္စရိယဆိုတာကိုလည်းထိန်ချုပ်ရမှာပဲဖြစ်တယ်မထိန်ချုပ်လို့ရှင်အကြီးအကျယ်ပြဿနာဖြစ်ပြီးကိုယ့်အတွက်လည်းဆိုးချိုးသူတို့အတွက်လည်းဆိုးချိုးဆိုတာမျိုးဖြစ်ပေါ်လာတတ်တယ်ပေါ့။ဒါကြောင့်မို့ အမြဲဒေါသကိုထိန်းချုပ်ခြင်းဆိုတာဘယ်ပုံပဲနည်းသူတော်ကောင်းတွေဟာထိန်းချုပ်ခဲ့တယ်လေဆိုတာအာယ50ဇတ်တော်တွေထဲမှာသုလဘောဓိစာတကဆိုတဲ့သုလဘောဓိစာစပေါင်း958တည်းမယ်443ခုမြောက်သုလဘောဓိစာဟာအမြဲတော်သားကိုပဲပုံထိန်းချုပ်ရမယ်ဆိုတာလက်တွေ့ကျင့်သုံးလိုက်နာဖို့သင်္ကန်းစာပေးတဲ့ဆရာလမ်းပဲဖြစ်တယ်သင်္ကန်းစာပေးတာဟာတကယ်ဘဝတစ်ခုမှာကြုံတွေ့လာတဲ့တကယ်ဖြစ်ပြက်ကိုယ်ကြီးညွှန်ပြီးတော့သင်္ကန်းစာပေးတယ်လူတိုင်းလူတိုင်းဟာအမြဲတမ်းသားကိုမထိန်ချုပ်နိုင်တာမဟုတ်ဘူးထိန်ချုပ်နိုင်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီထိန်ချုပ်နိုင်တဲ့သူတော်ကောင်းတွေဟာဘယ်လိုတွေ့တော့ဆင်ခြင်သုံးသပ်ပြီးတော့အမြဲတမ်းသားကိုထိန်ချုပ်တယ်လဲဆိုတာကိုမြတ်စွာဘုရားကဟောပြောတာဖြစ်တယ်ဘာကြောင့်ဒီဇာလံကိုဟောပြောတာတော့ဆိုတော့ယသဗျာစီရွန်เจ้าမှာနေတဲ့ခါမှာသာသနာဘုံဝင်ရောက်ပြီးတော့ယဟန်ပြုတ်လာတဲ့ယဟန်တော်တစ်ပါးဟာပင်ကိုစေရအရာဒေါသအမတန်ကြီးတယ်ထိကနဲ့ဆိုဒေါသဖြစ်တတ်တယ်ဒါကစေရဝါဒနာဆိုတာဘဝမှာပါလာတတ်တယ်စိတ်တူတတ်တဲ့လူဟာပါပြောလိုက်ပြောလိုက်ဒေါသဖြစ်ပေါ်လာတတ်တာပေါ့အဲစိတ်ဆိုးတယ်မြဲထွက်တယ်ဒေါသဖြစ်တယ်ဆိုတာနည်းနည်းလေးပြောလိုက်လေမခံစင်စိတ်နဲ့ဒေါသဖြစ်လာတယ်အဲ့ဒါလို့စိတ်တူတာကောင်းသလားဆိုတော့မကောင်းဘူးပေါ့စိတ်တူတာအရာရာမှာစိတ်တူတာမကောင်းလားဆိုမကောင်းလူလောကမှာတူနဲ့တူဆက်ဆံတဲ့အခါမှာအပြောမခံပြီးစိတ်တူနေတဲ့ပုဂ္ဂိုလ်တွေဟာအမှန်တမ်းဟိုတကူဒီအထီးကျန်တဲ့သဘောမျိုးကိုရောက်စေတတ်တယ်အဲ့ဒီယဟန်တော်တပါးဟာသင်္ကန်းဝတ်တည်လင်ကစားသူကနည်းနည်းလေးမှအပြောမခံဘူးသူရင်ထဲကဒေါသကိုသိထိန်းချုပ်နိုင်စွာမရှိဘူးဘယ်သူကပြောလိုက်ပြောလိုက်သူမကြိုက်တာဆိုရင်ထောင်းကနေဆိုဒေါသဖြစ်တယ်အဲ့ဒါနဲ့မြတ်စွာဘုရားကအဲ့ဒီယဟန်ကိုခေါ်ပြီးတော့ဆုံးမတယ်ယဟန်ဒေါသဆိုတာထိန်းချုပ်ရမှာဖြစ်တယ်ကောဒေါနာမဝါရိတဘောကိုယ့်ရင်ထဲမှာအမြဲဒေါသဖြစ်လာလို့ရှင်တားမြစ်ရမယ်ထိန်းချုပ်ရမထိန်းချုပ်ဘဲနဲ့လွတ်ထားလို့မရဘူးကောင်းတာနဲ့မကောင်းတာနှစ်ခုရှိရဲ့ထင်မယ်မကောင်းတဲ့စိတ်နေသဘောထားတွေရင်내ဖြစ်လာလို့ရှင်ထိရမှာပဲအော်လူတွေကကိုယ့်ကိုယ်ကိုထိမှုမစူးစားကြဘူးအများဖြင့်သူများကိုထိဖို့ပဲစူးစားကြတယ်လူတယောက်တို့ထိမ့်သိမ့်ဆောက်ရှောက်နိုင်တော့လဲပဲကိုယ့်ရင်내ကအကုသိုလ်တရားတွေဖြစ်လာတာကြတော့ထိန်သိမ့်နိုင်စွာမရှိကြဘူးမတားမြစ်နိုင်စွာမရှိကြဘူးတားမြစ်ဖို့လည်းမကြိုးစားကြဘူးများအဖြစ်အဲ့တော့အရေးကြီးတာသူများထိန်းချုပ်ဖို့တဲ့ကိုယ့်ကိုယ်ကိုယ့်ရင်ထဲမှာဖြစ်နေတဲ့ဒေါသကိုထိန်းချုပ်နိုင်ရမယ်အိတ်သာဆိုတဲ့ကြယ်လစီကိုလည်းထိန်းချုပ်ရမယ်မမနာတွေလည်းထိန်းချုပ်ရမယ်လောဘလည်းထိန်းချုပ်ရမယ်မစ္စရိယဆိုတဲ့ကိုကြိုးစားတဲ့စိတ်ကိုလည်းထိန်းချုပ်ရမယ်အဲ့တော့ဒီယဟန်ဟာသူ့ရဲ့အချင်းစရိုက်ကထိကနဲ့ရှိစိတ်တူတတ်တယ်။အများနဲ့နေတဲ့အခါမှာဒီအပြောမခံအပြောမခံလို့ဒေါသအလျောက်တုံ့ပြန်လာတယ်ဆိုလို့ရှိရင်ပြဿနာတွေအကြီးအကျယ်ဖြစ်နိုင်တယ်ပေါ့။ဒါကြောင့်မို့လူတိုင်းလူတိုင်းဟာဒေါသကိုထိန်းချုပ်ပြီးတော့တိကံစိတ်ကိုမွေးမြူချရမှာဖြစ်တယ်ဝိုင်းပြီးတော့မိတ်ဆွေတွေကတိခံမှုတိုက်တွန်းကြတယ်အဲ့တော့တချို့ကလည်းပဲမခံနဲ့မဟုတ်မခံဆိုတာကိုပဲခုံရှိတယ်လို့ထင်ပြီးတော့ မိလောက်ရလေးပင့်ဆိုတာလို့မြောက်ပင့်ပေးရတဲ့ပုဂ္ဂိုလ်မျိုးတွေကလည်းလောကမှာအများကြီးရှိတယ်။အဲတော့ကိုယ်ရင်ထဲမှာဖြစ်တဲ့ဒေါသရဲ့အပြစ်ကိုသေသေးချာချာစိစိစိစိကြည့်ပြီးရင်တော့ထိန်းချုပ်နိုင်တဲ့ဆိုင်တတ္တိရှိတယ်။ဘယ်ဟာပဲဖြစ်ဖြစ်ကောင်းခြင်းမကောင်းခြင်းဆိုတာနှစ်ခုရှိတယ်။ဒီနေရာမှာဒေါသဆိုတာလုံးဝစင်စစ်မကောင်းတဲ့အရာသာဖြစ်တယ်။ကောင်းတာဆိုတာကိုယ်ကနိုင်ရလို့ကျင့်တတ်သွားရင်ကောင်းတယ်လို့လူတွေကထင်ကြတယ်တကယ်ကတော့ဒေါသဆိုတာမကောင်းတဲ့အရာမကောင်းတဲ့အရာကိုကိုယ့်ရင်ထဲမှာဖြစ်မခံရဘူးထိန်းချုပ်ရမှာဖြစ်တယ်တားမြစ်ရမှာဖြစ်တယ်အဲ့တော့အဲ့ဒီယဟန်နဲ့ပတ်သက်ပြီးယေရှုဘုရားကဆုံးမတာငါဘုရားဟာဒေါသမထွက်အောင်အမြဲတမ်းဟောပြောတဲ့ဒေါသကိုထိန်းချုပ်ဖို့တိုက်တွန်းတဲ့တရားဓမ္မကိုဟောပြောတာဖြစ်တယ်။ဒီလိုအဆုံးမမှာသာသနာ့ဘောင်ဝင်ရောက်ပြီးတော့ယဟန်ပြုတာဖြစ်ပါလေရဲ့တန်းနဲ့။ဘာဖြစ်လို့ကိုတော်သားကိုကိုမထိန်နိုင်ရမှာလဲ။ဘုန်းကြီးဝတ်တယ်ဆိုတာကိုယ့်ရဲ့လောဘဒေါသမောဟကိလေသာတွေကိုထိန်သိမ်းဖို့ဘုန်းကြီးဝတ်တာပဲဖြစ်တယ်။လောကလူတွေဆိုတာလေကိုယ့်ရင်ထဲကမကောင်းတဲ့စိတ်တွေကိုထိန်းချုပ်နိုင်ရမယ်။ထိန်းချုပ်နိုင်မှသူတော်ကောင်းဆိုတာဖြစ်တယ်။ရှေးတုန်းကပညာရှိတွေဟာသူတို့ရဲ့ဒေါသကိုထိန်းချုပ်နိုင်စွမ်းရှိခဲ့ကြတယ်ဆိုတာကိုမြတ်စွာဘုရားကသင်္ကန်းစာပေးတဲ့အနေနဲ့ဒီသုလဘောရိဆက်ကိုဟောတာဖြစ်တယ်ဘုရားရဲ့ရှေးဘဝအတိတ်ဘဝစာတကဆိုတာစာတံဘူတံကာယတိတိစာတကံလို့ဆိုတဲ့အတိုင်းတကယ်ဖြစ်ပျက်ခဲ့တဲ့ရှိကတကယ်ကြုံခဲ့ရတဲ့အဖြစ်ပြက်တစ်ခုကိုသင်္ကန်းစာပေးတဲ့အနေနဲ့ဟောပြောတဲ့ဒေသနာကိုစာတကဒေသနာလို့ခေါ်တယ်။အဲ့ဒါကိုပဲမြန်မာတွေကစာတကကိုကြည့်ပြီးဆက်လို့နာမည်ပေးကြတာ။အဲ့ဒီသကလုံးကိုပဲပြတ်ဆက်တို့အကဆက်တို့ဆိုတဲ့သကလုံးတွေထွန်းလာကြတယ်ပေါ့နော်။အငိမ့်တို့ပြတ်ဆက်တို့ဆိုတဲ့ဇလန်းတို့ဆိုတာတွေကတကယ်တော့ဘုရားဟောတဲ့ဇာတကဆိုတာတကယ်အဖြစ်ပြက်စိတ်ကူးကြံစည်ထားတဲ့အရာမဟုတ်ပဲနဲ့တကယ်အဖြစ်ပြက်ကိုမြတ်စွာဘုရားဟောတာအဲ့တော့တကယ်အဖြစ်ပြက်ဆိုတာလောကကြီးမှာဆန်းကျဲတယ်စိတ်ကူးရင်လှုပ်တဲ့ဟာတွေကလည်းပြားသောအဖြစ်တကယ်အဖြစ်ပြက်ကိုအခြေခံပြီးတော့တွေးတောကြံစည်ပြီးရေးသားကြတာဒါဖြစ်တယ်ပေါ့အဖြစ်ပြက်ဆိုတာရှိခဲ့တယ်ဒါကြောင့်မြတ်စွာဘုရားကဒေါသကိုထိန်းချုပ်ခဲ့တဲ့ရှိသူတော်ကောင်းတွေရဲ့စံနမူနာကိုထိုယဟန်သဘောပေါက်လောက်အောင်စိတ်ဝင်စားအောင်ဟောပြောတာဖြစ်တယ်။ဘဝတစ်ခုမှာဒီဖရာလောင်းကကာတိဋ္ဌိကုံမှာချမ်းသာကြွယ်ဝတဲ့ပြမနာတစ်မျိုးရဲ့သာပြမနာတဦးရဲ့သာလဖြစ်တယ်နော်သူဟာပြမနာတို့တမီတဦးရဲ့သာလဖြစ်တဲ့အခါမှာသူ့ဘယ်ဘွားကလာတာတော့ဆိုအဲ့ဒီဘွားမရောက်ခင်ကသူကပြမာဖြစ်ခဲ့တာသူတော်ကောင်းတရားကျင့်ကြံကြုတ်ကိုအထုတ်လို့စံပေညင်နေရပြီပြမပြေမာပြမာဖြစ်တယ်ပြမာဆိုတာကသောတာအမတ္တနဲတဲ့ပုဂ္ဂိုလ်မျိုးတွေပေါ့ပြမဝိရရဆိုရဲမေတ္တာကရုဏာမုရိဒာဥပိ္ပခာနဲ့နေတဲ့ပုဂ္ဂိုလ်တွေအမတ္တမအေးချမ်းတဲ့ဘဝစိတ်တူတယ်ဆိုတာသူတို့မှမရှိဘူးနော်သောတာထွက်တယ်ဆိုတာမရှိဘူးအမြဲတမ်းမေတ္တာစိတ်ကရုဏာစိတ်မုရိဒာဥပိ္ပခာဆိုရဲပြမစိုးတရားတွေနဲ့နေကြလို့ဘဝမှာအလွန်ငြိမ်းချမ်းတဲ့ဘဝကနေပြီးတော့လူဘဝရောက်လာတာအဲ့တော့လူဘဝရောက်လာတော့နာမည်ပေးတဲ့အခါမှာဗောဓိကုမာရဆိုတဲ့နာမည်ကိုပေးတယ်သူတို့မျိုးရိုးကနေပေးတဲ့နာမည်လည်းဖြစ်နိုင်တယ်ပေါ့ဖះလောင်းကအဲ့ဒီဘဝမှာဗောဓိကုမာရဆိုတဲ့နာမည်နဲ့ပုံနာမျိုးနွယ်ထဲမှာလူလာဖြစ်တယ်လူဘဝရောက်တဲ့ဆိုတာထုံးစံတိုင်းပဲ ဒီကနေ့ခေတ်လူဘွားရောက်လာတဲ့ပုဂ္ဂိုလ်လဲဘာလို့တုံးအရွယ်ရောက်ရင်ကျောင်းနေရတယ်ပညာသင်ကြရတယ်ဒါဖြေတော့ကလည်းဒီတိုင်းပဲနော်သူလည်းပဲအရွယ်ရောက်တဲ့အခါမှာတက္ကသိုလ်ပြည်သွားပြီးတော့ဓာတ်ပညာတွေသင်တယ်ပညာတက်လာပြီဆိုတဲ့အခါမှာလူလောကရဲ့ထုံတတ်ဆင်လာအရာပဲသူစန္ဒာကိုသူစန္ဒာပပပါမိတို့မိဘတွေကအိုးခုံတည်ချင်းတူတယ်အမျိုးဆက်ချင်းတူတယ်အီချင်းချင်းတူတယ်ဆိုတော့အမျိုးຫນွယ်ကသူတို့သမီးနဲ့လက်ထပ်ပေးစားဖို့ရစီမံလာကြတယ်ဒါတော့လူ့ဘဝရောက်လာရင်ဘယ်သူပဲဖြစ်ဖြစ်ဒီလုပ်ငန်းတွေကခဏခေတ်လည်းဒီတိုင်းပဲလုပ်တာနော်မိဘတွေကအိမ်တော်ရဲ့တားချဖို့ကြိုးစားလာတယ်အဲ့ဒီသူ့အတွက်ရွေးချယ်လိုက်တဲ့သူတို့သမီးလောင်းကလည်းပဲရုပ်ဆင်းအမတန်မှလှပတယ်သို့သောသူကလည်းပဲပြမပြေကနေဆုတည်လာတဲ့အမျိုးသမီးပဲဖြစ်တယ်အဲ့ဒါတခုတော့သွားတူတယ်နှစ်ဦးလုံးဟာပြမပြေကပြမပြေဆိုတာအိမ်အောင်ဖက်တဲ့ဒေတာဘုံမဟုတ်ဘူးကိုယ့်ကိုလွတ်လွတ်လပ်လပ်နဲ့အမျိုးသားမျိုးသမီးခွဲခြားမှုမရှိတဲ့ဘဝမျိုးပဲသူကအဲ့တော့စိတ်ဝင်စားဘူးကာမဂုဏ်အာယုန်ဤမျိုးသားမျိုးသမီးစိတ်ဝင်စားတဲ့နေရာမဟုတ်ဘူးသို့တော့လူလောကရောက်လာတဲ့အခါကျတော့သူတို့ရဲ့ဆန္ဒမပါပဲမိဘဆိုတာအတင်းစီမံတတ်ကြတယ်ပေါ့ခဏခေလေတာမျိုးတွေရှိတာပဲသူတို့ဆန္ဒမရှိရင်ကမိဘတွေကအတင်းစီမံကြတယ်အတင်းစီမံလို့ပြဿနာဖြစ်သွားတာလည်းရှိတယ်သို့တော့သူတို့နှစ်ဦးကတော့အစအရကစိတ်ဓာတ်အေးချမ်းကြတဲ့ပုဂ္ဂိုလ်တွေဆိုမိဘတွေကအတင်းစီမံပြီးတော့အာဝဟဝိဝဟဆိုတဲ့မင်္ဂလာပွဲကိုကျင်းပလိုက်ကြတယ်နေအောင်စလုံးမှာကိလေသာစိတ်ဆိုတာမရှိကြဘူးကာမဂုဏ်အာယုန်ခံစားလို့တဲ့စိတ်မရှိဘူးဘာဖြစ်လို့လဲဆိုတော့ပြမပြေကလာတဲ့ပုံကိုယ်တွေဟာပြမပြေမှာနေတယ်လို့ပဲလူဘဝမှာလည်းစိတ်ဝင်စားဘူးပဲဟိုတုန်းကအနေကြားလာတဲ့အခါအဲ့တိုင်းပဲနေတယ်ပြမတွေနေတဲ့အနေထားမျိုးနေကြတာဖြစ်တယ်ပေါ့ဒါကြောင့်မို့လို့သူတို့ဟာဒီဘဝမှာတဦးနဲ့တူဟိုတန်ရစဉ်ဖြစ်မှုဆိုတာလုံးဝမရှိဘူးမိစေတဘောတော့ပဲစိတ်ကထားကြတယ်တဏှာရာကနဲ့ကြည့်တဲ့စိတ်သူတို့မှာမရှိဘူးယစီအကြည့်ကစပြီးတော့စင်ကြယ်တဲ့တန်ရှင်းနေအဲ့လိုနဲ့ပြမနာနဲ့ပြမနာမိသားစုအတိုင်းဝိုင်းထဲမှာသူတို့သားသမီးနှစ်ဦးကိုထိမြန်လက်ထပ်ပေးတော့မိဘတွေရဲ့ဆန္ဒကိုမတွန်းလှန်ခြင်းတော့သူတို့ဟာမောင်နှမလို့ဆက်ဆံရေးနဲ့နေထိုင်ကြတယ်မောင်နှမဆက်ဆံရေးနဲ့ပဲနေထိုင်ကြတယ်မိဘတွေအသေးရရလာတဲ့အခါကွယ်လွန်အိဆာရောက်သွားတော့အလုံးစီးပွားတဲ့သူတို့လက်ထက်ရောက်လာအဲ့တော့ပစ္စည်းဥစ္စာလည်းကျွေးဝါချမ်းသာကြတာဖြစ်တော့သူတို့ရဲ့ပိုင်ဆိုင်မှုငွေကြေးဒဏ်တွေဟာကရေ80ရှိတယ်နော်ကရေ80တော့ဥစ္စာတွေမိဘတွေကရှားဝေးထားလို့ပိုင်ဆိုင်ကြတယ်အဲ့ဒီမိဘတွေရဲ့ကိုယ်လုံးနှိမ့်ဆာရောက်သွားလို့တင်းကြွချင်းကိစ္စလှုပ်ပြီးတဲ့အခါမှာဘောဓိကုမာရကသူနဲ့ထိမြန်လက်ထပ်ထားတဲ့ပြမဏီမြို့သမီးကိုပြောဆိုတယ်ဒီနေ့ကစပြီးတော့ဟုတ်ဒီကလေး80တော့ဥစ္စာကိုမင်းကိုငါလွှဲမယ်အကုန်လုံး နော်အဲ့ဒီဂရိ80သောပစ္စည်းဥစ္စာတွေကိုမင်းအပိုင်ဖြစ်လွှဲပေးမယ်မင်းချမ်းချမ်းသာသာနေပြီးတော့လို့ပစ္စည်းဥစ္စာလွှဲဖို့တိုင်မြင်တဲ့အခါမှာသူနဲ့လက်ထပ်တာတဲ့ပုံနေမှအမျိုးသမီးကရှင်ကဘာလို့မလို့လဲလို့ဆိုတော့ငါကဒီပစ္စည်းတွေငါမလို့ခြင်းဘူးငါအတွက်လည်းမလို့အပ်တော့ဘူးငါကဟိမန္တတောင်ဘက်ကိုတောထွက်ပြီးတော့ရသေးဝုတ်ပြီးကိုယ့်ရဲ့ဘဝကိုကိုယ့်ကိုယ်ပဲထိန်းကျောင်းတော့မယ်လို့ဆိုတော့အဲ့ဒီသူရဲ့ဇနီးကပြန်မေးတယ်ရဟန်းဝတ်တယ်ယသိဝတ်တယ်ဆိုတာယောက်ျားတွေသာဝတ်လို့ရတာလားမျိုးသမီးတွေရောဝတ်လို့မရဘူးလားဆိုအာမျိုးသမီးလည်းဝတ်လို့ရပါတယ်ဆိုဒါဆိုလို့ရှိရင်သင်တို့စွန့်ပစ်တဲ့တတွေးကိုငါမခံယူနိုင်ပါဘူးဒီပစ္စည်းဥစ္စာတွေသူလည်းမလို့ချင်ပါဘူးသူလည်းရသေးဝတ်ပါမယ်လို့အဲ့ဒီလိုနှုတ်ဦးနဲ့တဦးနဲ့တူပစ္စည်းပြောဆိုရင်းကနေပြီးတော့နှစ်ဦးလုံးကစိတ်ဝင်စားဘူးမိဘတွေလက်ထက်တုန်းကလည်းသူတို့လုံမလုံရဘူးမိဘတွေကြွေးထားတာပဲစားဒီပစ္စည်းတွေသူတို့စီမံရမယ်ဆိုတော့တယောက်ကမှမလုံချင်ကြဘူးမလုံချင်တော့အဲ့ဒါဆိုလည်းတိုးနှစ်ယောက်ကောင်းပြီဒီပစ္စည်းတွေကိုအကုန်လုံးလှူဒန်းပေးကန်လိုက်တယ်အလှကြီးပေးလိုက်တယ်အလှကြီးပေးပြီးတော့တောထွက်သွားကြတယ်နှစ်ယောက်စလုံးဒါရှေးကချမ်းသာတဲ့ပုဂ္ဂိုလ်တွေကအန်ဒီလိုလုံးလိုက်လှူထားရှိကြတာပေါ့နော်တောထွက်သွားတယ်တောထွက်သွားပြီးတော့တောတဲ့တနေ့ရသာသာရရှိတဲ့နေရာမှာသင်္ကန်းကြောင်ဆိုရယသိကြောင်လေးတွေဆောက်ပြီးတော့တောထဲမှာတီးတဲ့တစ်သီးဝလံနေဒါတွေကိုရှာကြံပြီးတော့တစ်သီးစားတဲ့တစ်သီးစားပြီးဘဝကိုယက်တည်ကြတယ်လို့သူတို့ဆိုလို့เนาะတောထဲမှာတစ်သီးစားပြီးတော့နေကြတာအဲ့လိုနဲ့တောထဲမှာကရှိတဲ့တစ်သီးဝလံနေစားပြီးတော့ဆယ်နှစ်ကြာသူတို့နှစ်ယောက်ဟာကိုเจ้าလေးနဲ့ကိုတူနဲ့တူဖော်ပြုတ်ပြီးတော့ဆယ်နှစ်ကြာနေကြတယ်သို့တော့တူဘောတူတဏ္ဍာကတန်ရောစင်မရှိတော့လဲပဲတူနဲ့တူကျင်နာမှုကတော့ရှိကြတာပေါ့မေတ္တာရှိတယ်ကရုဏာရှိတယ်ပူရိတာရှိတယ်ဖြစ်ပစိုးတရားနဲ့မိတ်ဆွေသဘောသူတို့ဟာအတူတကွတော်ရဲမှာနေကြပြီတုံးနဲ့တူကူညီမှုတော့ပြုကြတယ်သို့တော့ကိုယ်တင်ကန်းကြောင်းနဲ့ကိုနေကြတယ်အဲ့လိုနှူးနေတဲ့အခါမှာတပထချင်းစဉ်ကိုကျင့်ပေမဲ့လို့သူတို့ဆံရတဲ့ပုဂ္ဂိုလ်ဖြစ်မရောက်ဘူးသို့တော့ယဟန်ဘုရားလွတ်လွတ်လပ်လပ်နဲ့နေရတဲ့ရသေယဟန်ဘုရားမှာစနစ်ကြနေထိုင်တော်ရဲမှာတတိဝလံဤွယ်စားပြီးတော့နေတဲ့အခါယောဂတမျိုးဖြစ်တတ်စားတတ်မရတဲ့အခါမှာလူကြီးယောဂဖြစ်တတ်တယ်လို့ပြောတယ်အဲ့ဒီတော့ဟိမွန်တာမှာစားရှိသလားမရှိဘူးလားတော့မသိဘူးခဏခေတ်တော့ဟိမွန်တာစားဆိုပြီးတော့ရောင်းတာတည်းရှိတယ်ရှိကောင်းတော့ရှိနိုင်တာပေါ့နော်သို့တော်တော့ယသိတွေဟာတတိတိရွဲ့စားပြီးတော့တချို့တရတွေကျတော့ပြုတ်စားမှာပေါ့လေအဲ့လိုနဲ့အသက်ရှင်နေတဲ့အခါစားမပါတဲ့အစားအစာတွေစားရပါများတဲ့အခါမှာယောဂတမျိုးဖြစ်တတ်တယ်ချုံလှီဖြောတော့တဲ့ယောဂမျိုးတွေအဲ့ဒီယောဂမျိုးတွေဖြစ်လာတဲ့အခါမှာသူတို့ဟာလူတွေနေတဲ့မြို့တွေရွာတွေဘက်ကိုလာပြီးတော့စားနဲ့ချက်တဲ့စားပါတဲ့ဟင်းတွေကိုစားပြီးတော့ကိုယ်ကျမ်းမာရေးကိုပြန်ပြီးတော့ တိဆောက်ကြရတယ်လို့ဆိုတယ်။ဗမာပြည်မှာလည်းသစ်သီးစားခြင်းတဲ့ပုဂ္ဂိုလ်တွေကြားဘူးတယ်။ဘလောက်ထိအောင်သစ်သီးစားပြီးတော့နေနိုင်တယ်လဲဆိုတာတော့မသိဘူး။လုံးဝစားမစားပဲနဲ့သစ်သီးကိုသာစားပြီးနေလို့ရှိရင်ဘာဖြစ်လာမလဲဆိုတာဒီအာဟာရဓာတ်နဲ့ပတ်သက်တဲ့ဆရာဝန်တွေတော့သိကောင်းသိလိမ့်မယ်။စားတယ်မှာတော့လောနံဖိလသေဝနထာယဆိုတာချင်းစားမိဝဲချင်းကျုံအချင်းတို့စားလို့ဆိုတာလိုအပ်တယ်လို့ဆိုတယ်ခန္ဓာကိုယ်ရဲ့လိုအပ်ချက်တွေအဲ့ဒီလိုအပ်ချက်တွေကြောင့်ဟိမွန်တာကနေပြီးတော့ထွက်လာတယ်ဒါကအကြောင်းတစ်ခုတော့ဖြစ်လိမ့်မယ်ဟိမွန်တာဒေတာဆိုတာနောက်အကြောင်းတစ်ခုကဟိမွန်တာဒေတာဆိုတာဆောင်းရသည်မှလည်းလွန်အေးတယ်ဆောင်းရသည်မှာအလွန်အေးသည့်အတွက်ကြောင့်ဆောင်းရသည်မှာဆောင်းခိုဖို့အတွက်လူတွေနေတဲ့မြို့တွေရွာတွေဘက်ကိုဆင်းလာတာလည်းဖြစ်နိုင်တယ်။ဘာဖြစ်လို့တော့ဆိုကနေ့ခေတ်မှာဆိုတော့ရှင်တိဘက်ဒေသမှာနေကြတဲ့တိဘက်လူမျိုးတွေအခုအိန္ဒိယမြောက်ပိုင်းမှာလဒတ်ဆိုတဲ့ပြည်နယ်မှာနေကြတဲ့တိဘက်တွေဟာဆောင်းရသည်ဆိုလို့ရှိရင်ဗာရဏသီမြို့ဘက်ကိုဆင်းလာကြတယ်။ဆောင်းရသည်ဆိုရင်ဘုရားကရာတို့ဗာရဏသီတို့လာပြီးတော့တိဘက်တွေဟာအဲ့ဒီမှာလာနေကြတယ်။ဆောင်းကျွတ်တော့တစ်ခါပြန်တက်သွားကြတယ်သူတို့။ဟိမောတာမှာဆောင်းရသည်ကအလွန်အေးတာ။အလွန်အေးတော့ဆောင်းခိုဖို့အတွက်လာတာလည်းဖြစ်နိုင်တယ်ပေါ့နော်။ဒါပေမဲ့ယသိတွေဟာဆောင်းရသည်ရောက်လို့ရှိရင်အော်အနေဘက်ကိုဆင်းလာကြပြီးတော့မြို့တွေရွာတွေမှာလှည့်လည်ပြီးတော့နေထိုင်ကြတယ်အဲ့ဒါလို့နေရင်ကဒီယသိနှစ်ဦးဟာလည်းပဲခရီးစဉ်အတိုင်းနောက်ဆုံးပဲထိရောက်လာတော့ဆိုပါရဏသီထိအောင်ရောက်လာကြတယ်ပါရဏသီမျိုးကလူသူတိတ်ဆိတ်ပြီးတော့အဆောင်အကျပ်ရှိတဲ့အေးချမ်းချမ်းနေလို့ရတဲ့ဘယင်ပိုင်နဲ့ဥယင်ထဲမှာသွားရောက်နေတယ်။အဲ့တော့ဥယင်ဆိုတာတော့ဂနေခေပြောမယ်ဆိုလို့ရှင်တော့ဘယင်နေစိုက်ပျိုးထားတဲ့သီးနှံနေစိုက်ပျိုးထားတဲ့တစ်ပင်နေစိုက်ပျိုးထားတဲ့ခြံကြီးတွေဖြစ်လိုက်တယ်။တောတွေစိုက်ပျိုးထားတဲ့သဘာဝတောတွေသဘာဝတစ်ပင်နေပန်းမင်းနေအဲ့လိုဟာတွေစိုက်ပျိုးပြီးတော့အဆောင်လျှောက်နဲ့ထားတဲ့ဥယျံခြံကြီးတွေကိုပြောတယ်အဲ့ဒီဘယင်ပိုင်တဲ့ဥယျံခြံကြီးတွေဆိုတာဆောင်းရှောက်မှုရှိသည့်အတွက်ကြောင့်နေရာထိုင်ရအဆင်ပြေတယ်ပေါ့အဲ့ဒါကြောင့်မို့မင်းပိုင်တဲ့ဥယျံတွေကိုရောက်လာပြီးတော့ဆောင်းရသည်မှာဆောင်းခိုတဲ့အနေနဲ့အဲ့ဒီမှာနေကြတယ်တဲ့အဲ့တော့ဒီနေ့ကျတော့ဘယင်ကဘယင်းရဲ့ဥယျာဉ်မှုလုတ်တဲ့လူကဥယျာဉ်ထဲမှာထွက်တဲ့တစ်သီးဝလံပန်းမန်တွေကိုဘယင်းထံလက်ဆောင်ပေးဖို့ယူသွားရင်ဘယင်းစီဘယင်းကြီးစီသွားခါစားတဲ့အခါမှာဥယျာဉ်မှုကိုဘယင်းကပြောလိုက်တယ်ငါတို့ဥယျာဉ်စားကိုဥယျာဉ်ကိုပြောပွဲစားထွက်ကြမယ်ဥယနာခိလိတံကိလေသာမဆိုနန်းတော်ထဲမှာဒီတိုင်းပဲနေနေရတာလူဆိုတာအဆောင်ဦးကြီးတဲ့မှာအကြာကြီးနေရရင်ညီးဝေးလာတယ်ပေါ့ဒါကြောင့်မို့တော်ထဲမှာထွက်မယ်ဥယျင်ဆိုတဲ့တော်ထဲမှာငှက်တွေရှိတယ်တရိစ္ဆာန်တွေရှိတယ်တဘာဝတော်တောင်တွေဖန်တီထာရတွေရှိတယ်ဟိုအလှဆင်ထားတဲ့ဥယျင်မဟုတ်ဘူးဒါတည်းဥယျင်ဆိုလို့ရှိရင်တော့ဟိုပြုပြင်ပြီးတော့အလှဆင်ထားတာမဟုတ်ပဲနဲ့ခြံကြီးတွေလို့ပြောခြင်းပြောလို့ရနော်တောအုပ်ကြီးတွေပေါ့ဘယင်းတွေစောင်းရှောက်ထားတဲ့တောအုပ်ကြီးတွေတဘာဝတောအုပ်ကြီးတွေအဲ့တောအုပ်မှာငှက်တွေလည်းရှိကြတယ်သာသမီနေလည်းရှိကြတယ်ရေအိုင်နေလည်းရှိတယ်ပန်းမျိုးစုံနေလည်းရှိတယ်အဲ့ဒီဥယင်ဘက်ကိုဘယင်းကြီးကထွက်လာဥယင်ပြောပဲဆိုတာထက်မယ်လို့သူ့ကိုမှားလိုက်တော့ဥယင်ဘက်ကိုရောက်လာ အဲ့ဒီမှာဘယင်းလာတော့မယ်ဆိုရင် तू ကဥယျာဉ်ထဲမှာတန်ရှင်းလို့ရတယ်လုံုံရေးတွေစီမံရတယ်ဖျင်းသွားမဲ့နေရာတွေအကုန်လုံးဥယျာဉ်မှုဆိုတာတကယ်ကတော့အဲ့ဒီဥယျာဉ်လုံုံရေးဆွမ်းရှောက်ရတဲ့ပုံကိုယ်တွေပေါ့ तू ကတော့ခေါင်းဆောင်ပေါ့အဲ့ဒီဥယျာဉ်မှုဆိုတဲ့ပုံကိုယ်ကဖျင်းလာလို့ရှင်အဆင်ပြေဖို့အတွက်အားလုံးပြင်ဆင်ထားတယ်အဲ့ဒီကိမှုအတွက်အလုံးပြင်ဆင်ထားတော့ဘီအင်းကြီးကအဲ့ဒီဥယျင်ကိုနောက်လိုက်နောက်ပါအချမ်းရများစွာနဲ့ဥယျင်ကိုပျော်ဝဲစားထွက်လာတယ်ပေါ့အဲ့ဒီအချိန်မှာခုနကယသိနှစ်ဦးဗောဓိကုမာရယသိနဲ့လူဘွားကဇနီးဖြစ်တဲ့ယသိမတို့ဟာဥယျာဉ်ထဲမှာသူတို့လဲအေးချမ်းချမ်းတဲကြောင်လေးတွေနဲ့ဆောက်လုပ်ပြီးတော့နေထိုင်ကြတယ်အဲ့လိုနေတာကိုဘီရင်ကြီးကဥယျာဉ်ထဲမှာသူလှက်ပတ်ကြည်ရင်ကနေပြီးတော့ရသေးကြောင်နေပဲကိုရောက်သွားတယ်ရသေးနှစ်ဦးဟာတဲကြောင်လေးတွေနဲ့တဲကြောင်ဆိုတော့နေဖြူုံလေးဆောက်ထားတဲ့ဟာတွေဖြစ်ပါလေ။နော်။ကာယံ။အိန္ဒိယမှာဆိုတော့တဲပုတ်ကလေးတွေနဲ့နေတဲ့လူတွေအများကြီးရှိတယ်။သူတို့လည်းနေဖြူုံအမိုးကာလေးနဲ့ဆောက်ထားတာလေ။တန်တန်ပြန့်ပြန့်နဲ့လှဲကျင်းပြီးတော့တိပိနီမှာတဲလုံးတဲလေးနှလုံးနဲ့နေထိုင်တဲ့ရသေးတွေဘီရင်ကြီးကဥယျာဉ်ထဲလှက်ပယ်ရင်ကြည့်တော့အကြည့်တော့ဒီဥယျာဉ်ထဲမှာနေတဲ့ရသေမလေးอ่ะအသက်အရွယ်ကလည်းဒီလောက်အကြီးအရွယ်ရှိသေးတယ်ပေါ့နော်အရွယ်ရှိသေးတယ်ပင်ကိုယ်ကလည်းပဲရုပ်ဆင်းကအမတန်မှလှပါတယ်သူကမြမပြည့်ကလာတာဆိုရုပ်ကလည်းတန့်နေလှလည်းလှတယ်ရသေဝလီနဲ့ဆိုပို့ပြီးတော့ဟိုကြည့်ကောင်းတယ်လို့ပြောမှာပေါ့နော်အဲ့တော့ဘုရင်ကြီးကသူ့လည်းတွေးလိုက်ရောဘုရင်ဆိုတဲ့ပုဂ္ဂိုလ်မျိုးတွေကစိတ်ကိုလွတ်ထားတဲ့ပုဂ္ဂိုလ်တွေလေစိတ်ကိုလွတ်ထားတာလိုချင်စရာရှိရင်လည်းလိုချင်တယ်စိတ်ဆိုးစရာရှိရင်လည်းစိတ်ဆိုးတယ်မာမနာရီကြီးတယ်တော့ဘုရင်ဆိုတဲ့ပုဂ္ဂိုလ်ကကိုယ့်ကိုထိန်းချုပ်မှုမရှိကြဘူးမရှိတော့ तू စိတ်แท้ထင်တာလောက်တဲ့သူတွေပေါ့သူ့ကိုအုပ်ချုပ်မဲ့လူမရှိတော့အဲ့တော့ယသိမလေးကိုမြင်တဲ့အခါမှာယသိမကိုမျက်စိကြတယ်ပေါ့နော်မျက်စိကြတော့သူ့အဖော်ယသိရှိကိုသွားတယ်သွားပြီးတော့ဒီယသိမကိုရောနဲ့ဘာတော်လုံးလို့သွားမေးတာကိုရောနဲ့ဘာတော်လုံးဆိုအဲ့တော့ဖခင်လောင်းယသိကပြောပြတယ်အခုဘာမှမတော်ပါဘူးတဲ့သူနဲ့ပါမမတော်ပါဘူးဒါပေမဲ့သူတို့တူတူရသေးဝတ်လာခဲ့ကြတာပါတဲ့တရားကျင့်မော်ကျင့်ပဲပါတဲ့ဒါပေမဲ့လို့တော့လူဘွားတုန်းကတော့သူ့ရဲ့ဇနီးပါလို့ပြောတယ်ဓမ္မတိုင်းဖွင့်ပြောတာပေါ့နော်အဲ့လိုပြောတဲ့အခါမှာဘီရင်ကြီးကပါမမတော်ဘူးဆိုတာလေးပဲသူကစိတ်ထဲမှာမှတ်ထားတယ်။ယသိကလည်းအခုချိန်မှာဘာမှမတော်တော့။လူဘွားတော်ကသာပြီးပါပေးစားထားတဲ့ဇနီးတဲ့ဆိုတာကိုပြောတာ။ဘာမှမတော်ဘူးဆိုတော့သူကအဲ့ဒီယသိမလေးကိုပြီးပြားမြောက်ချင်တယ်ပေါ့လေ။အတင်းပြီးပြားမြောက်ဖို့ကြိုးစားလာ။ဒါလောကကြီးမှာဖြစ်နေဖြစ်တာရှိတဲ့ကိစ္စတွေပါ။ဒါအထူးဆန်းတော့မဟုတ်ဘူး။အဲ့တော့မိဖုရားကိုတင်းကျပ်ခေါ်သွားဖို့ဒီမိဖုရားအဖြစ်တင်မြောက်ဖို့ဒီယသိမလေးကိုအတင်းကျပ်ခေါ်သွားမယ်ဆိုရင်ယသိရဲ့စိတ်ကိုစမ်းကြည့်တာကိုရောနဲ့ဘာမှမတော်ဘူးအခုဘာမှမတော်ဘူးဆိုလို့ရှိရင်သူ့ကိုနန်းတော့ခေါ်သွားမယ်နန်းတော့ခေါ်သွားမယ်ဆိုလို့ရှိရင်ဘာများလှုပ်မလဲစူဇန်ကြည့်အောင်မယ် ဆိုပြီးတော့ဘုရင်ကြီးကသူ့ကိုပြောတာယောတိဣမံဝိတလက္ခိပိယံတံမိတ္တဘာတိနေအဲ့တော့ယသိမလေးကအတော်ချောတာချောတော့သူ့ရဲ့မျက်လုံးလေးကလည်းမျက်လုံးပြူပြူပေါ့ပြူပြူဆိုတာမျက်လုံးကျဲတယ်မျက်စိမေးမေးမဟုတ်ဘူးမျက်လုံးကျဲကျဲမျက်လုံးကျဲကျဲနဲ့တောက်ပသောမျက်လုံးရှိတယ်ပြီးရန်တန်မိတ္တပါတိနေစကားပြောလို့ရှိရင်လည်းချစ်ခင်ပွဲရာတူတူတက်တာပြောတတ်တယ်တန်ချူချူမြတ်မြတ်နဲ့ပြောတတ်တယ်ပေါ့အဲ့ဒီလိုယသိမရဲ့ပုံမှန်တရံကိုကြည့်ပြီးတော့မျက်လုံးကျဲကျဲတူတူရဲပြီးတော့ပြောတတ်တဲ့ဟောဒီယသိမလေးကိုအတင်းကျပ်ခေါ်သွားမယ်ဆိုရင်ကိုတော့ဘာလုပ်မလဲအတင်းခေါ်မယ်တဲ့ဘာလုပ်မလဲလို့ဆိုအဲ့ဒီမှာဝရီကုမာရယသိကဘာပြန်ပြောတော့ဆိုဥပ္ပစေမေနတ်မုတ်စေရငါရင်ထဲမှာတော့ဒေါသတော့ဖြစ်မယ်။ဒါပေမဲ့လို့ငါဒေါသကိုထိန်းချုပ်မယ်။ဥပ္ပစ္စေမေနမုတ်စေရ။ရှင်ထဲကမကျင့်တဲ့ဒေါသတော့ဖြစ်မယ်။မတရားဘူးမတရားလုပ်တာကိုမကြိုက်လို့မကြိုက်တဲ့ဒေါသတော့ဖြစ်မယ်။ဒါပေမဲ့ဖြစ်လာတဲ့ဒေါသကိုထုတ်မပြောဘူး။နမေမုတ်စေရဇီဝတော့ငါအသက်ရှင်နေသမျှကလပတ်လို့ငါဒေါသဖြစ်တာကိုဘယ်တော့မှမသိစေရဘူး။ရဇံဝဝိပုလာဝဋ္ဌိခိပ္ပမေဝနိဝရေတပေါင်းတစ်ခုမှာဖုန်နေဟာလွင့်တက်ပြီးကောင်းကင်ကြီးတစ်ခုလုံးဟိုခမိုင်းမိုင်းဖြစ်နေတတ်တယ်ပေါ့အညာဒီသားမှာဆိုရင်ကြည့်ကြည့်လိုက်မိုးမရောမချင်းတပေါင်းတစ်ခုကဆုံဆိုတဲ့ချိန်ဒီမှာကောင်းကင်များမြူပုံတွေဆိုင်းနေတတ်တယ်ပေါ့အဲ့ဒီမှာမိုးကြီးရွာချလိုက်လို့ရှင်အဲ့ဒီမြူးတွေကပျောက်သွားတာ။ကောင်းကင်ကြီးကကြည်သွားတယ်။အဲ့ဒါလိုပဲတဲ့။သူ့ရင်ထဲမှာဖြစ်လာတဲ့ဒေါသကိုသူထိန်းချုပ်ပြီးတော့ဖယ်ရှားပြစ်မှာပါလို့။ရှင်တွေကဒေါသဖြစ်လာမဲ့ဆိုရင်ဘယ်တော့မှအပြင်ကိုမထွက်စေရဘူး။နော်။ငါအသက်ရှင်သမျှကာလပတ်လုံးငါဒေါသအပြင်ကိုမထွက်စေရဘူး။ရင်ထဲမှာဒေါသမဖြစ်ဘူးလို့တော့မပြောဘူးသူဖြစ်မယ်။အေးမိုးကြီးရွာချလိုက်တဲ့အခါမှာလွင့်နေတဲ့မြူမုံတွေပျောက်ွက်သွားသလိုပဲငါရင်ထဲမှာဖြစ်လာတဲ့ဒေါသဟာမိုးရွာချလိုက်သလိုပျောက်ွက်သွားမှာပဲဖြစ်တယ်လို့။ယသိကအဲ့လိုပြောပြီးတော့သူကရဲရဲဝံ့အဲ့လိုဘယင်းကိုပြန်ပြီးတော့ပြောလိုက်တဲ့အခါမှာဒီလိုယသိကပြောတာကိုဘုရင်ကြီးကနားလဲဖို့တော့ကောင်းတယ်ပေါ့သို့တော့နားမလဲဘူးသူ့ရင်ထဲကဒီယသိမအပေါ်မှာဆွဲလန်းနေတဲ့စိတ်ကြောင့်မို့လို့သူ့စိတ်ကိုသူမတားမြင်နိုင်တဲ့အခါအမတ်တယောက်ကိုအမိန့်ပေးလိုက်တယ်ဒီယသိမကိုနန်းတော့ခေါ်သွားလိုက်ဆိုပြီးတော့အတင်းဆွဲခေါ်ခိုင်းဟောအဲ့တော့ယသိမလေးအတင်းဆွဲပြီးတော့ခေါ်သွားကြတယ်။နန်းတော့ခေါ်သွားတယ်။အဲ့တော့ယသိမအာဓမောလောကေဝတ္တတိအာယုတံသူပါပြောတော့ဆိုအေးလောကကြီးမှာမတရားမှုတွေတော့ဖြစ်နေပြီ။မလုံးသင့်တဲ့အလုပ်တွေလုပ်နေကြပြီလို့ဆိုပြီးအော်ဟဲ့ငိုကြွေးတယ်သူကနော်ငိုရုံပဲသူငိုနိုင်တယ်ပေါ့မတရားဘူးမတရားဘူးဆိုတာတော့ပဲပြောပြီးတော့အဲ့လိုမင်းမှုရန်တွေကနန်းတော်ထီအောင်သူ့ကိုခေါ်သွားကြတယ်ဖျားလောင်းကတော့အဲ့ဒီအချိန်မှာသူကဗောဓိကုမာရယသိကတော့ခေါ်သွားတဲ့အခါမှာတစ်ချက်ပဲလှမ်းကြည့်လိုက်ပြီးနောက်ထပ်ငုံပြီးတော့သူသင်္ကန်းပဲသူချုပ်နေတယ်ယသိဝတ်စုံကိုချုပ်နေတယ်အဲ့နဲ့ချောရတယ်ပေါ့သူတို့နောက်ထပ်မကြည့်တော့သူတို့ခေါ်သွားတာကို तू ကဘာမှဝင်မပြောဘူးဒီတိုင်းပဲနေလိုက်တယ်ဘုရင်ကလည်းပဲအဲ့ဒီနန်းတော်ကိုအတင်းကျပ်ခေါ်ခိုင်းသွားပြီးတော့အခန်းတစ်ခန်းထဲမှာလှောင်ထားလိုက်တယ်လှောင်ထားပြီးတော့ အမျိုးမျိုးဖြာယောင်းသေးဆောင်နေပေါ့မိဖုရားမြောက်မဲ့အကြောင်းလေးပြောတဲ့အခါမှာရသေးမလုံးဝလက်မခံဘူးလုံးဝလက်မခံဘူးရသေးမရဲ့စိတ်ပြောင်းလဲအောင်သူမတတ်နိုင်မတတ်နိုင်တော့ရသေးဒီအခန်းတစ်ခန်းထဲမှာလောင်ပိတ်ထားပြီးတော့ပြီးရင်ကြီးကငါဆွဲခေါ်လာတဲ့အခါကိုကြံရတဲ့ယသိကဘယ်လိုနေသလဲဆိုတာသူသိကျင်အတင်းချက်ခေါ်လာတော့ဟိုယသိကဘယ်လိုများနေမလဲယသိဆိုတာသူတို့ခေတ်ကကြောက်ရတာလည်းရှိတယ်ပေါ့ယသိတွေကိုပြမလို့တိုက်ပြီးပြက်သွားတာတွေရှိတယ်ယသိတွေရဲ့မန္တန်ဆွမ်းကုန်းနဲ့ဒုက္ခရောက်သွားကြတာတွေရှိတယ်သူတို့မှလည်းဇလန်းတွေကအများကြီးရှိတယ်ပေါ့အခုလည်းသူယသိကိုတင်းကျပ်ခေါ်သွားတာဖြစ်တော့ဟိုယသိကများမန္တန်ဆုတ်ပြီးတော့သူသိအောင်များလုံးမလားလို့တန်တရားဖြစ်လာတယ်။ဒါကြောင့်မို့ငါသွားကြည့်မယ်ဆိုပြီးအချမ်းရနဲနဲနဲ့ဥယျာဉ်ကိုပြန်သွားတယ်။ပြန်သွားတော့ဗောဓိကုမာရမင်းသားယသိကသူ့ဝိုးကိုသူချုပ်ပြီးတော့နေတယ်။တယောက်တည်းပဲတိတ်တိတ်ဆိတ်ဆိတ်ချုပ်ပြီးတော့နေတယ်ပြင်းကြီးရလဲအချမ်းရနဲနဲနဲ့လူနဲနဲနဲ့သွားတာသွားပြီးတော့ခြေသံမပေးဘဲနဲ့ခြေသံမကြောက်အောင်ဖြည်းဖြည်းလေးချင့်ကပ်သွားပြီးတော့အဲ့ဒါလို့အနီးနားရောက်သွားတော့မှပဲဗောဓိကုမာရရသေးကပြင်းကြီးကိုလုံးဝမချစ်ဘူးသူတင်ငါမဲ့သူချုပ်တယ်အနာနာရောက်လာတဲ့ရသေးအော်ရင်ဘယင်ကိုလုံးဝမကြည့်ဘူးမကြည့်တဲ့အခါကျတော့ဘယင်ကငါ့ကိုစိတ်ဆိုးလို့ငါနဲ့စကားများပြောတာဖြစ်လိမ့်မယ်ငါ့ကိုမကြည့်တာဖြစ်လိမ့်မယ်ဆိုပြီးတော့သူပြောတော့ကတော့ရင်ထဲမှာဒေါသဖြစ်ရင်ဒေါသဖြစ်ခွင့်မပေးဘူးချက်ချင်းရင်ထဲကနေပြီးတော့ထိန်ချုပ်ပြစ်မယ်လို့ငါ့ကိုသူပြောခဲ့တယ်အဲ့ဒါကြွားပြောတာဖြစ်နိုင်တယ်ပေါ့သူတကယ်ပဲသူ့ဒေါသကိုသူထိန်းချုပ်နိုင်သလားဆိုတာဘုရင်ကြီးကမေးတယ်သူ့ကိုရသေးကိုတိုက်ရိုက်မေးတော့ရံနုပုတ်ပြီးဝိကတ်ထိတ်တော်ပလံမီဝအပတိတော်ကိုတော်ကရခင်တော်ကဒေါသကိုလုံးဝထိန်ချုပ်မယ်လို့ကိုရောပြောခဲ့တယ်တကယ်ကိုအင်အားပေါ်မှာအမိပြုတ်ပြီးတော့ကိုရောထိန်ချုပ်တယ်လို့ပြောတယ်အခုကျတော့ကိုရောတိတ်တိတ်လေးနေပြီးတော့သင်္ကန်းချုပ်နေတယ်ကိုစိတ်ကိုမထိန်နိုင်လို့ဒီလိုလုံးနေတာလားလို့ဘုရင်ကြီးကပြောတဲ့အခါမှာပေါ်ဒီကုမာရယသိကทีเวียนก็ง้าโดดะจองโดดะจองตูเนี่ยสกาไม่เปียวกูรู้ทิ้นนี่ดิง้าอะคูตูโชินปะเมง้าหาอเมโดดะเยอโลกูเปรอมามะไลหลยอบูผิดบ่อละเดอเมโดดะกูง้าหาทิ้งชุบไหนเนสร้าโอง้าป่วนมวนลินลินตูโปียวปะเมสุบิอุปปิสิเมนะมุบไสถาเชมินีကျွန်ုပ်ယင်နဲ့မှာအမြဲတောသားမဖြစ်တာမဟုတ်ဘူးဖြစ်တယ်။ဒါပေမဲ့လို့ကျွန်ုပ်လုံးဝထိန်းချုပ်တာလေ။နမေမုစိတ္တစီဝတော်အသက်ရှင်ရဲ့ဒီတောသားအပြင်ထွက်လာမှာမဟုတ်ဘူး။ရဇံဝဝိပုလာဝုထိခိဗ္ဗမေဝနိဝရယိ။လွင့်ပြန်နေတဲ့မြူမုံတွေကိုမိုးရွာချလိုက်တဲ့အခါချက်ချင်းကြီးမြူမုံတွေပျောက်ွယ်သွားသလိုငါယင်နဲ့မှာဖြစ်လာတဲ့ဒေါသတွေကိုငါချက်ချင်းကြီးနှိပ်ကွက်ထိန်းချုပ်လိုက်လို့ငါရင်ထဲမှာဒေါသမဖြစ်တော့ဘူးလို့ပြောတဲ့အခါမှာဘုရင်ကြီးကအခုလို့ပြောတာသိပဲနဲ့သူဟာမန္တန်ရွတ်ပြီးတော့မြငါကိုလှည့်စားမလို့လားလို့စိတ်ထဲကမဟုတ်တာလုပ်တဲ့လူကကြမ်းကြမ်းဖမ်းဖမ်းကြောက်တာပဲလေဒါကိုကမဟုတ်တာလုပ်တာကိုမဟုတ်တာလုပ်တော့ငါများချိန်ဆဲတာလားနော်သူရဇံဝဝိပုလာဝုဒိခိဗ္ဗမေဝနိဝရေ မြို့မကြီးကိုမိုးကြီးရွာချလိုက်ပြီးထိန်းချုပ်လိုက်တယ်လို့ငါထိန်းချုပ်လိုက်တယ်လို့ဆိုတာငါမြန်ကျိန်စေရလားလို့စိတ်ထဲကအဲ့လိုထင်တယ်။ထင်တော့ရသေးကိုပွင့်ပွင့်လင်းလင်းမေးတယ်။ကိန်းတေဥပ္ပစ္စည်းနောမုတ်စီတယ်။ကိုရောရင်ထဲမှာဘာဖြစ်ပြီးတော့ဘာကိုမဖွင့်ပြတာလဲမထုတ်လွင့်တာလဲ။ကိန်းတေနောမုတ်စီဇီဝတော်အသက်ရှင်နေရဲ့အပြင်ကိုမလှုပ်ဘူးဆိုတာဘာကိုပြောတာလဲရဇံဝဝိပုလာဝုန်ထိန်ကတမန္တနိဝရယိန်မိုးကြီးရွာချပြီးတော့မြုံမုံတွေကိုထိန်းချုပ်တယ်မိုးကြီးနဲ့ထိန်းချုပ်တယ်ဆိုတာကိုရောဘာကိုထိန်းချုပ်တာတုံးလို့ကိုရောဘာဖြစ်ပြီးတော့အပြင်ကိုမထွက်အောင်လုပ်တာလဲအသက်ရှင်နေမြတ်မလှုပ်ဘူးဆိုတာဘာလဲမိုးရွာချလို့ပြောက်ွယ်သွားအောင်ဖယ်ရှားလိုက်တဲ့ဆိုတာဘာကိုပြောတာလဲလို့ဒီမေးခွန်းကိုဘုရင်ကနေမေးတော့ဒီရင်ထဲကရင်ထဲမှာဖြစ်ပေါ်လာတဲ့အမြင့်ဒေါသရဲ့အပြစ်တွေရင်ထဲမှာကိုယ့်ရင်ထဲမှာဖြစ်လာပြီဆိုရင်ဘယ်လိုအပြစ်တွေရှိတယ်အဲ့ဒီရင်ထဲကဒေါသတွေကိုဘယ်လိုတားဆီးတယ်ဆိုတာကိုအမြဲဒေါသကိုထိန်းချုပ်တဲ့ဤစနစ်ကိုသူ့ရင်ထဲမှာဖြစ်နေတဲ့ဒေါသဘလို့ထိန်းချုပ်တယ်ဆိုတာကိုဘုရင်ကြီးနားလဲအောင်အဲ့ဒီ body ကုမာရယသိကတရားဟောတယ်အဲ့ကြတာရှင်းပြတယ်ပေါ့ယံမိစာတေနပတတိရှင်ထဲမှာဒေါသဖြစ်လာပြီဆိုရင်အကောင်းဆုံးအကြောင်းအကျိုးလုံးဝမမြင်တော့ဘူးအလူတယောက်ဒေါသဖြစ်လာလို့ရှင်အကျိုးအကြောင်းလုံးဝမသိတော့တာအကောင်းဆိုးလုံးဝမသိတော့ဒေါသဖြစ်လာလို့ရှင်အမေလည်းပြန်ပြောခြင်းပြောမယ်အဖေလည်းပြန်ပြောခြင်းပြောမယ်နော်ရှင်နေကဒေါသဖြစ်လာလို့မထိန်ချုပ်နိုင်ဘူးဆိုလို့ရှင်အကောင်းဆိုးလည်းမသိတော့မမြင်တော့အသိပညာပျောက်ကွယ်သွားတယ်အဲ့ချိန်အစတေတာထုပတ္တိဒေါသမဖြစ်ဘူးဆိုရင်မြင်နိုင်တဲ့အရာတွေကိုဒေါသဖြစ်လာပြီဆိုရင်လုံးဝမမြင်တော့ဘူးတဲ့သောမေဥပ္ပစီနောမုတ်စီတူလျှို့ဝှက်တဲ့စကားမျိုးနဲ့ပြောလိုက်တာပေါ့လေဒါမျိုးရင်ထဲမှာဖြစ်လာလို့ရှိရင်အကောင်အကျိုးဆောအကျိုးအကြောင်းအဆိုးကောင်းကိုမတွေ့ဘူးတဲ့မမြင်မှသာမဖြစ်မှသာတွေ့တယ်အဲ့ဒီလိုရင်ထဲမှာအကြောင်းအကျိုးကောင်းဆိုးမသိနိုင်တဲ့ရှင်ထဲကအမျက်ဒေါသမျိုးဖြစ်လာတာကိုအာဟာဘယ်တော့မှအပြင်ကိုလူသိအောင်ကိုတော်သားကိုထုတ်မှာမဟုတ်ဘူးတဲ့ကောတော်ဒုံမေဒဂောစရောတဲ့အမြဲတော်သားဆိုတာအသိပညာနည်းပါးတဲ့ပုဂ္ဂိုလ်ရဲ့အလေးအထတစ်ခုသာဖြစ်တယ်ဒါမှတ်သားစရာပေါ့နော်အသူဖြစ်လာလို့ရှိရင်ကောင်းတဲ့အကောင်းဆုံးမမြင်တော့ဘူးအဲ့ဒီအကောင်းဆုံးကိုမမြင်နိုင်တဲ့အမျက်ဒေါသမျိုးကိုသူ့ရင်ထဲကဖြစ်လာအောင်တော့ထိန်းချုပ်မယ်။အဲ့ဒီကောရဆိုတဲ့အမျက်ဒေါသဟာအသိပညာကင်းမဲ့တဲ့ပုဂ္ဂိုလ်ရဲ့လုံးလိလုံးထားရှိတဲ့အသိပညာကင်းမဲ့တဲ့ပုဂ္ဂိုလ်ကသာမထိန်းချုပ်ဘဲနဲ့ထားလေထားတဲ့အရာမျိုးသာဖြစ်တယ်လို့သူထိန်းချုပ်တာတခြားမဟုတ်ဘူးသူ့ရင်ထဲကဒေါသကိုထိန်းချုပ်တာလို့သူပြောတာရှေနသာတေနနန္ဒာတိအမိတာဒုက္ခမေတိနောအဲ့ဒီအမြဲဒေါသဆိုတဲ့တဘာဝတရားဟာတဲ့ကိုယ့်ရဲ့ဒုက္ခရောက်မှုကိုလိုချင်နေကြတဲ့ရန်သူတွေကတော့ဒီလူတွေဒီအမြဲဒေါသကြောင့်လူတွေကဒုက္ခရောက်ကြတာ哦အဲ့ဒီလူဒုက္ခရောက်ကြောင်းဖြစ်တဲ့ဒေါသမျိုးဖြစ်ပေါ်လာပြီဆိုလို့ရှင်ရှင်သူတွေကသဘောကျတယ်တဲ့ရှင်သူရဲ့အကြိုက်ဖြစ်တယ်လို့ပြောတာလူတယောက်ဒေါသဖြစ်ပြီးမရှူနိုင်မကယ်နိုင်ဖြစ်နေရှင်သူကကြိုက်တယ်သူစိတ်ဆိုးပြီးတော့ပျက်စီးသွားတာ哦ရှင်သူကကြိုက်တယ်အဲ့လိုဆိုလိုတာအဲ့တော့ယန္တုရဲ့အကြိုက်ဒေါသဖြစ်တဲ့ပုဂ္ဂိုလ်တယောက်ဟာရုပ်ပျက်ဆင်းမြဲဖြစ်တယ် 더 답시 비, 소, 여비에 스며, 소라. 바벼라, 롱소. 꼬이네, 로다, 엄마, 트레이나, 로시. 루디아화. 옛날이, 니, 예, 며칠지, 니, 예, 비로. 두명, 세부, 수부. 코무, 보풀이, 필라. 나, 송자, 아, 나, 나, 엄마, 트레이나, 엄마, 필라. 더 다, 찌라, 비세, 아, 나, 엄마, 트레이나. 여비에 스며, 니, 곰, 필라. 에리로 두, 쇼비아 세미에 핀이라고, 꼬에 독하고, 민진네, 미, 젠누리아로, 도와자래. 도와자래. 쇼비아 세미에 핀더라고, 도와자래. 너미, 오비시, 노모시, 꼬로, 도미라, 고스로. 아디냠 시레, 부구리, 나, 핀리, 핀다 시레, 디, 도나, 뚜예네마 핀라, 뚜아, 텐초메. 롱아 텐초시야. 롱아 담예메모. 디하리네, 솔루레, 두 솔루라가, 바후 별루라라서, 얀두, 아짜, 독하 여우세라데, 도다 미우, 알렘캄. 나예네마, 스피시야, 웅아 텐초메. 어디로 벼진다, 어? 얀두, 아짜, 독하 여우세네, 도다. 나예네마, 스피마캄, 우레. 샤드베이사, 사야 만나비 따다타 나와보세디 로가마 도다 소레 디야피라루신 고조시바 오레 남레로 에르루 고조시바 도마 마티나이앙 로무치소비로 고 도카 베라데 도다미우 고예네마 피라루신 롱와 따칸비로 타마 모후레 채친 내꽈비로 따시비마 피라 다 도다예 에비디우 비오니라 신내가 아미에 도다리하, 꾸비야 미로 도카 비마 피데. 신나 비부도 꾸들란사하디. 도다 롬무칸야로신, 세이콩나롱오니야 뼈도아래. 베두베피비, 도다 롬무칸에 세이마, 꾸두수람에 피도. 도다 피니, 꾸두수람에 피도. 아구두 세이디베 피라. 브레게미 위부란사비, 아타. 블로 치마레 조시바베 피시 도다 피라 루신 송송도아 아까운벼루레미야 에이 젠자로 라메 벼네 그두 벼라말렘칸 도다 치니 루신 조시바레 공룡소유도아네네 나 비마테노 블라와 바마티 저시야 공룡어 디 도다 데쿠 피라 루신 피볼라레 아쇠보아리야 저시야 공룡데 아니, 다 세디보 와리로 필라래. 바리로서에, 도다 필라루시, 마 뼈대네 자가리래 뼈매. 마 뼈예래 자가 살람시, 마 로예라 살람시. 아, 공룡 뼈예래, 공룡 로예래. 어? 샤사라래, 롱암시로. 에르솔로. 에라 오벼라, 비마테노 블라와 바마디. 두아, 에 아까운라래, 가마. 루세구, 롱모타비로. 바마.
ไม่เปลี่ยนอะไรไม่ใช่ไม่รู้เยอะอะไรไม่ใช่ผู้สุขเชื่อแล้วตัวใดตัวเดียวกันเนาะโกรธมหาราชนั่นมีอภิสัมภูสถานเอริยเนี่ยตัวใดอู้เบโรมาอภิเงาทุบยามาโมหูรู้สูรเลยตัวเย็นเนี่ยมาเป็นยี่ห้อโลกมั้ยอภิเงาทัศน์สีมาโมหูรู้ลุบีมาโมหูรู้เปล่าโกรธใดอู้เปลี่ยนทัศน์ลุบีรู้สิลุติตัวเลยเลย สิ่งสุดาลุติตัวอภิญทุกอย่างสิ่งสุดาลุติเอริลุติตัวมาขามุลุสุลุเลยทว่าสุราตัวเส้นเด็ดละปัจจุบันทว่าทว่าพิจารณาวิสัยมีเนจอดเต็นตัวเลยมีเนจอดเต็นตัวเลยแต่ปัจจุบันเอริเชนีมาไม่ใช่ในลุชิมภาษาก็ลุลุลุลุพิจารณาไม่ใช่ในมุสุยเซบุพิจารณา จันนันเนี่ยจะก้าวพิลาร์เอริมาไม่ใช่ในมุสุเองเล่นในกายเมื่อเส้นยาวมาเราส่งตัวมีอะไรมาลูกอาบุสุเองกูตัดดีเลยทว่าจะเส้นไหลเส้นไหลบอกเวลาเลยสุดเลยทว่าเดียวพิลาร์เนาะเส้นไหลเส้นไหลบอกเวลาเลยปัจจุบันเอริมี မျက်နှာကျော်တင်းသွားတာကနေစလိုက်တာမထိမ့်ဘူးဆိုလို့ရှိရင်အဲ့တော့သာဆေးရည်ချင်းကနေပြီးစတင်ကြမ်းတမ်းလာပြီးတော့လက်ပါလာတယ်ဒုတ်ပါလာတယ်လက်နဲ့တွေပါလာတယ်အဲ့လိုဖြစ်လာတယ်အဲ့ဒါကိုဆိုလိုတယ်ကောတော်မဟာရာဇနမိအမုစတာအဲ့ဒီလိုအပြစ်ကြီးလာတဲ့ဒေါသတရားကိုသူကထိန်ချုပ်မယ်ဘယ်တော့မှအပြင်ကိုမထွက်เสียရဘူးဆိုပြီးတော့ဒီအမျက်ဒေါသရဲ့အပြစ်ကိုရှင်းရှင်းလေးပြောတာကဋ္ဌသမိမထမနတမိပါဝေကောနာမသာယတိရှိတော့ကမိကဘယ်အနေရလဲလို့ဆိုတော့တစ်သားနှစ်ချောင်းကိုပွက်ရတယ်မာဘေးဆိုတဲ့တစ်သားနှစ်ချောင်း၆နေတဲ့တစ်သားနှစ်ချောင်းကိုနာနာဖိပွက်တဲ့အခါပူးလာတယ်ပူးလာပြီးတော့မိတောက်လာတယ်နော်တစ်သားနှစ်ချောင်းတောမိလောင်နေဆိုတာအဲ့တစ်ပင်တွေကတပင်နဲ့တပင်လေတိုက်တဲ့အခါပွက်တာပွက်တဲ့အခါမှအဲ့ဒီပူးလာပြီးတော့မိလောက်တာဘယ်သူမှသွားရှို့တာမဟုတ်ဘူးဟုတ်တော့နဲ့ကြည့်နေတယ်မှာတော်ပြီလောင်နေဆိုတာကဘာမှာအခုလူတွေသိနေကြတာပဲအမှန်တမ်းထိန်ချုပ်ရခက်တယ်နော်အဲလူပြေမှာဒီမျိုးရင်းရွာတဲ့ပြီးလောင်တဲ့အခါကျတော့ရှုပ်ပြီးလဲရှိကောင်းရှိနိုင်တယ်ရှုပ်တဲ့လူမရှိရင်ဝါရလျှော့ပေါ့ခနေခေကတော့ဖာလုံးပြီးလောင်တာဝါရလျှော့ဖြစ်လို့နော်အဲဝါရလျှော့ဖြစ်ရင်လဲဝါရကိုလောင်သွားမှာပဲတင်သားနှစ်ချောင်းပုတ်လို့မီးဖြစ်လာလို့ရှင်လေအဲ့ဒီပုတ်လို့မီးထွက်လာလို့ရှင်အဲ့ဒီမီးကအဲ့တသားနှစ်ချောင်းကိုပြန်လောင်ပစ်တာပဲရှေးခေတ်ကမီးရဖို့အတွက်အခုလို့ရမ်းနေပါလိမ့်မရှိသည့်အတွက်ကြောင့်တသားနှစ်ချောင်းကိုပွက်ရတယ်တောထဲမှာတဘာဝသစ်ပင်တွေကတစ်ခုနဲ့တစ်ခုအကိုင်းနေရှက်ပြီးတော့နေတယ်လေအားတိုက်တဲ့အခါမှာလူပွက်နေတယ်လို့ပဲသစ်ကိုင်းနှစ်ခုကကပ်ပြီးတော့ជីជីជីជីနဲ့ပွက်နေတဲ့အခါတခုပင်ကမီးတကြီးကြီးဆိုတာခဏနေတော့မီးတော့မီးတော့ပြီးတော်လုံးလောင်သွားတာပဲအဲ့ဒါလိုပဲလူတွေရဲ့ယင်ထဲမှာဖြစ်လာတဲ့ဒေါသတရားဟာတဲ့ကိုယ်ယင်ထဲမှာဖြစ်ရင်ကိုယ်အရင်ပြန်လောက်မှာပဲဒါဒေါသရဲ့အဖြစ်ကိုပြောပြเนาะကဋ္ဌသမိန်မဋ္ဌမနတ်သမိန်တစ်သားနှစ်ချောင်းကိုပုတ်လိုက်လို့ရှင်ပါဝကောနာမသာယတိမီးဆိုတာဖြစ်လာတယ်တဲ့တမေဝကထံတဟတိယတမသောဇာတိခိနိအဲ့ဒီဖြစ်ပေါ်လာတဲ့မိဟာတဲ့သူဖြစ်တဲ့သူဖြစ်ရာထင်းချောင်းကိုပဲပြန်ပြီးတော့လောင်ပြစ်တယ်ကိုဖြစ်စည်းတာတွေကြတော့ခုခေတ်ပါသုံးတော့ဆိုရင်ပစိယိုးလို့သုံးရအဲ့ဒီသဘောပဲမီးကလည်းပဲတစ်သားကဖြစ်လာတဲ့မီးသည်တစ်သားကိုပဲပြန်လောင်းတာ။ဖာနဲ့ဥပမာတူလို့ဆိုတန်ကိုတန်ကြီးတက်လို့ရှင်တန်ကြီးကတန်ကိုပြန်စားတယ်။နော်။တန်ကြီးသည်တန်ကိုအမိပြုတ်ပြီးတော့တန်ချေးဆိုတာဖြစ်တယ်။အဲ့ဒီတန်ကြီးသည်တန်ကိုပဲပြန်စားဖြစ်တယ်။အဲ့လိုပဲမီးကလည်းပဲသူထင်းကိုဆွဲပြီးလောင်းရင်အဲ့ဒီထင်းကိုပဲဖြစ်စီးဖြစ်တယ်။တို့တူပဲလူရဲ့တဏ္ဍမှာဒေါသဖြစ်လို့ရှင်အဲ့ဒေါသသည်လူကိုပဲပြန်လောင်ပစ်တယ်လို့သူဆိုလို့တယ်ဒါဒေါသရဲ့အဖြစ်တွေကိုသူကပြောပြတာနော်ယတမသောသာယတိခိနိဧဝံမန္တတပောတတဘာလတအဝိဇ္ဇာနာတော်စဉ်းစားဉဏ်ခင်းမဲ့တဲ့ပုဂ္ဂိုလ်တွေဟာတဲ့ဒေါသဖြစ်လာပြီဆိုလို့ရှင်လူတွေကတာရမဆိုတာမင်းကဆဲရင်ငါရိုက်မယ်မင်းကတုံးနဲ့ရိုက်ရင်ငါဓာတ်နဲ့ခုတ်မယ်မင်းကဓာတ်နဲ့ခုတ်ရင်ငါသဏ္ဍာန်နဲ့ပြည့်မယ်ဆိုရယ်အဲ့တော့တာရမလို့ခေါ်တယ်တာရမဆိုရင်မင်းကတစ်ချက်ခောက်ရင်ငါနှစ်ချက်မင်းကတခွန်းပြောရင်ငါဆယ်ခွန်းပြောမယ်ဆိုရယ်အဲ့ဒီလိုပိုးပို့ပြီးတော့လုံလာတာကိုတာရမလို့ခေါ်တယ်ပမာလေးပြန်တဲ့အခါမှာချုပ်ချယ်ခြင်းလို့ပြန်ကြတာမှားတော့တာရမဆိုတာနှစတဲ့ပြုလုပ်ခြင်းလို့ဆိုလို့တယ်ပေါ့နော်ဒေါသဖြစ်လာတဲ့လူကနှစတဲ့ပြုလုပ်လာသူကတုံးနဲ့ရရင်ကိုကဒါနဲ့ပြန်ခုံးမယ်ဆွဲဟာမျိုးတော့အဲ့ဒီတာရမဒေါသဖြစ်လာလို့ရှင်အဲ့ဒီတာရမကဖြစ်လာတဲ့ဒေါသဟာကိုကိုကိုပဲပြန်ပြီးတော့လောင်နေတဲ့အေကိဝတိနာကဋ္ဌသမိန်ကောရောယတ္တပါဝတ္တတိ Nihati tanda yedo kalapekewa sanima. Mia dogu laune miha, mia dogu piacidore. Todue, koye yenema, a mia doda pselushi, eri pogua, a mia doda ye swanyo. Tu ye kunde karia, chasendo aviro. Lazo pekama, laha, young game doa de lube. Obi, lazo pekasa, de fibi, yo yo yo, doa vi nao son la, kwe doa rali. လာကွယ်သွားတယ်ဆိုတော့အလင်းရောင်နေလုံးဝပျောက်သွားပြီတော့ဖြစ်သွားတယ်လို့ပဲလူမှာခုံသိခါရီရတော့သာထွေရင်ကနေပြီးအဲဒေါသရဲ့ဆွမ်းကြောင့်ခုံသိခါရီကလုံးဝပျောက်ကွယ်သွားတယ်သူဆိုလို့ရပေါ့နော်ခုံသိခါရီပျောက်ကွယ်သွားနိုင်တယ်အနေတော့ဓမ္မကေတုကကိုရောရတုပါတမတိလောကမှာမီးဆိုတာလောင်စာသိမ့်လိုက်ရင်မရှိတော့ ငိမ့်သွားတာပဲလောင်စာရှိနေတဲ့မြဲတော့လောင်းနေမှာပဲလောင်စာမရှိတော့ဘူးဆိုလို့ရှိရင်မီးဟာမလောင်တော့ဘူးအခိုးငွေဖြစ်ပြီးတော့ပျောက်သွားအဲ့ဒါကြောင့်မလို့ကိုယ့်ရင်ထဲမှာဖြစ်လာတဲ့ဒေါသဆိုတဲ့မီးကိုငိမ့်တတ်လိုက်မယ်ဆိုလို့ရှိရင်ငိမ့်တတ်လိုက်နိုင်တဲ့ပုဂ္ဂိုလ်ဟာလာစံပက်ခါမှာထွက်လာတဲ့လလိုပဲတနေ့တည်းတနေ့ပို့ပြီးတော့တောက်ပြတောက်ပေါင်လာတယ်တနေ့တည်းတနေ့ပို့ပ
ဒီတရားကိုကြားနာရတဲ့အခါမှာဘုရင်ကြီးကစိတ်နှလုံးအေးချမ်းသွားပြီးတော့ သူနောက်မှာပါတဲ့အမတ်တခုကိုမိတ်အမတ်တယောက်ကိုမိတ်ပေးလိုက်တယ်ငါတို့နန်းတော်မှာချုပ်နှောင်ထားတဲ့ယသိမဟုတ်ပြန်ခေါ်လိုက်ပြန်ခေါ်သွားခေါ်လိုက်ခေါ်ပြီးတော့ပြန်ပြီးတော့လှုပ်ပေးလိုက်တယ်ပေါ့နော်အရှင်ဘုရားရဲ့ဒေါသရှင်ရဲ့ဒေါသကိုထိန်းချုပ်တာကိုသိရသည့်အတွက်ကြောင့်အရှင်ဘုရားရောယသိမရောဒီမ ဥယျာဉ်ထဲမှာအေးချမ်းချမ်းနေပါသူတာဝန်ယူပြီးတော့အားလုံးကိုဆောင်းရှောက်ပေးပါမယ်လို့ဘုရင်ကြီးကကရော့ဝန်ချတောင်းပန်ပြီးယသိကိုရှစ်ခိုးပြီးနန်းတော်ပြန်သွားတယ်အဲ့တော့ဒီဘောဓိရာဇဘောဓိကုမာရယသိနဲ့ယသိမလေးတို့ဟာရှာသက်ပံအဲ့ဒီဥယျာဉ်ထဲမှာပဲဘုရင်ကြီးရဲ့ဆောင်းရှောက်မှုခံပြီးတော့ချမ်းချမ်းသာသာနေကြနောက်ကြတော့ ရသေးမလေးကသုတိမနီကွယ်လွန်သွားတဲ့အခါကျတော့ရသေးကြီးကဟိမဝန္တတောင်ကိုပြန်သွားပြီးသူတူဦးတဲ့နေတဲ့အခါမှာသမထကျင့်စဉ်ကိုကျင့်လို့သံပေညနေရပြမစိုတရားလေးပါးကိုပွားများအထုတ်ပြီးသူဟာပြမပြေရောက်သွားတယ်ဒီနေရာမှာရသေးမလေးတည်သွားတော့ဘယ်ရောက်တယ်ဆိုတာမပါတော့ဘူးနော်ရသေးမကတော့အဲ့ဒီဥယျာဉ်ထဲမှာပဲ ကွယ်လွန်နေစာရောက်သွားတယ်ယသိမကွယ်လွန်ပြီးတဲ့အခါမှာယသိကြီးကဟိမဝန္တပြန်သွားတယ်အဲ့ဒီကြတော့ပြန်သွားပြီးသူတယောက်တည်းလွတ်လပ်လပ်နေပြီးတရားထုတ်တဲ့အခါမှာဆံပေညင်းနေပြန်ရတယ်ဒီဇလန်းကိုသင်္ကန်းစာပေးတာတော့အမြဲတော်သားကိုထိန်းချုပ်နေဘယ်လိုထိန်းချုပ်ရမလဲအမြဲတော်သားပေါ်ဘယ်လိုရှုမြင်ရမလဲထိန်းချုပ်တယ်ဆိုတာအမြဲတော်သားရဲ့အပြစ်ကိုရှင်ရှင်သုံးသက်တာထိန်းချုပ်ခြင်းပဲ တော်ပြီးရင်မတ်တဲ့ရင်ထဲမှာဖြစ်နေတဲ့ဒေါသကြီးကိုဒီတိုင်းထိန်းချုပ်တာမဟုတ်ဘူးဒီဒေါသရဲ့အပြစ်တွေကိုဆင်ញင်လိုက်တာထိန်းချုပ်တာပဲ။ဟောမကောင်းမှုလို့သိလိုက်ရင်သူကထိန်းချုပ်ပြီးသားဖြစ်သွားတယ်။ကောင်းတယ်လို့သိရင်ဆက်လုပ်မှာပဲလေ။အဲ့တော့ဘယ်အရာပဲဖြစ်ဖြစ်အေးငါဒေါသထွက်တာမကောင်းဘူးဒီဒေါသအပင်ငရဲ့ကြစေနိုင်တယ်ငါဘုရားပျက်စီးစေနိုင်တယ်ဆိုတော့ဒီအတွေးတွေ တိခဏ်ရင်ဆိုတဲ့ခန္တီတရားနဲ့ထိချုပ်မယ်ဒီအကြောင်းအရာဒေါသထွက်စရာအကြောင်းအရာကိုမေ့ထားပြီးတော့ထိချုပ်မယ်ထိချုပ်ပုံထိချုပ်နည်းတွေမျိုးရှိတဲ့ထဲမှာမေတ္တာနဲ့ထိချုပ်တယ်
အတွေးနဲ့ထိန်ချုပ်တယ်မှန်ကန်တဲ့တွေးတော်ဆင်ခြင်မှုတွေနဲ့ထိန်ချုပ်တယ်အတော့ငါဒါမထိန်လို့ရှိရင်ငါဟာငါဘုရားပျက်စီးလိမ့်မယ်သေရင်ငရဲရောက်လိမ့်မယ်စသဖြင့်ဒါလည်းထိန်ချုပ်တာအဲ့လိုအတွေးနဲ့ထိန်ချုပ်သလိုလူတိုင်းလူတိုင်းဟာကိုယ့်ရင်ထဲမှာအမျက်ဒေါသမဖြစ်ဘူးဆိုတာမရှိဘူးအကြောင်းအရာဆိုတာဖြစ်လာနိုင်တယ်ဖြစ်လာလို့ရှိရင်အခုလိုတွေးပြီးတော့ထိန်ချုပ်ရမှာဖြစ်တယ်ဆိုတာကိုသင်္ကန်းစာပေးလို့ရင်ဖြစ်ပါတယ်ဒီတရားကိုခေါ်လိုက်တဲ့ဒီသင်္ကန်းစာကိုအဓိကအကြောင်းပြုပြီးခေါ်တဲ့ဒေါသချိတတ်တဲ့ယဟန်ဟာအနာဂံအဆင့်ကိုရောက်ရှိသွားပါတယ်တဲ့အဲ့ဒီတော့ကရှင်သေးမလေးကတခြားသူမဟုတ်ဘူးတဲ့ရှားဟုလားမဲတော်ယသောတရရဲ့ဘဝတစ်ခုသာလင်းဖြစ်တယ်ဗာရဏသီဘုရင်ကတော့တခြားသူမဟုတ်ဘူးတဲ့ရှင်အနန္ဒာရဲ့အတိတ်ဘဝတစ်ခုပဲဖြစ်တယ်အဲ့ဒီဗောဓိကုမာရရှင်သေးဆိုတာတခြားသူမဟုတ်ဘူးငါရဲ့အတိတ်ဘဝပဲဖြစ်တယ်လို့မြတ်စွာဘုရားကဇက်ကိုပြန်ပေါင်းပြီးတော့ဒီဇက်လန်းကိုထုတ်ဖို့ဟောကြားတာဖြစ်ပါတယ်တရားချက်ကသူရစဉ်ပြိဋ္ဌာန်ပေါင်းတို့ဒီဇလန်းရဲ့အဓိကသင်္ကန်းစာပေးတာတော့အမျက်ဒေါသကိုဘလို့ထိန်းချုပ်ရမယ်ဆိုတာကိုသင်္ကန်းစာပေးခြင်းဖြစ်လို့အကြောင်းတစ်ခုခုကြောင့်ကိုယ့်ရင်ထဲမှာဒေါသဖြစ်လာလို့ရှင်ဒီအချက်လက်တွေကိုမှတ်သားတွေ့တော့ပြီးကိုယ့်ရင်ထဲကဒေါသကိုထိန်းချုပ်အောင်ကြိုးထိန်းချုပ်နိုင်အောင်ကြိုးစားအထောက်ကြာမှဖြစ်တယ်လို့ကိုယ်စီကိုယ်စီတတိထား၍ကြိုးစားအထောက်နိုင်ကြပါစေကုန်သတည်းရှိစေချာရှင်ဖေယရှင်ဖေယဖေယတူတို့တို့သည
်ဖေယတူတို့
သည်ဓမ္မအသိဉာဏ်
ဓမ္မအသိဉ
ာဏ်ရရှိမှတာလင
်ရရှိမှတာလင်
နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မောပြုနိုင်ပါသောကြောင
့်မျက်မောပြုနိုင်ပါသောကြောင့်
ဓမ္မအသိဉာဏ
်ဓမ္မအသိဉာဏ်
ရာရှိစေယံ
ရာရှိစေယံ
ရှိတန်ကြလည်းရေရှိ
တန်ကြလည်း
ဓမ္မတပင
်
ဓမ္မတပင်ရှင်ခြင်းပ
ါ
ပြုလို့ကြ၍အမတဒါနာအမတဒါနာဓမ္မဒါနာဓမ္မဒါနာတရားအလှူတော်ကို
တရားအလှူတော်က
ိုပြုလို့ကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သာသာအာယုထားလေ
အ
ာကြကြပါကုန်၏တရားတော်မြတ်ကိုတရားတော်မြတ်ကိုတတဘဝတ္ထုစုစုတို့ဖြင
့်
ပူဇော်ကြပါကုန်၏ယနေ့ယခုအထုပြုလုပ်ကြရသောဤကောင်းမှုသည
်
နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေသတည
်း
ဤကောင်းမှု၏အဖို့ဘာကကိုအမိအဖာ
အ
ဖို့အဖွာဆရာသမားမှစား၍ကဘာသူကဘာသာ
လ
ူနတ်မြတ်မာ
သတ္တဝါများတို့
အားအမြအမြဝေငှပါကုန်၏ကုသိုလ်အမ
ြ
ကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျ
ား
ချမ်းသာကြသည
်
ဖြစ်ကြပါစေကုန်သတည်း